မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနေ့အင်္ဂါနေ့ကအာဆီယံနိုင်ငံညာရေးဝန်ကြီးအထူးစည်းဝေးပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။ဒီစည်းဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတစ်ရာရှိနိုင်ပါသလား။ VOE မြန်မာဘိုင်းအက်ဒီတာဦးကျော်စန္တာရဲ့သုံးသပ်ချက်အမြင်ကိုမေးမြန်းထားပါတယ်ရှင်။မင်္ဂလာပါအင်္ဂါဦးကျော်စန္တာရှင်
။မင်္ဂလာ
ပါ။ဟုတ်ကဲ့ပါအင်္ဂါရှင်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံညာရေးဝန်ကြီးအထူးစည်းဝေးပွဲမနေ့ကပြီးသွားခဲ့ပြီဆိုတော့ဒီစည်းဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတစ်ရာပေါ်ထွက်လာခဲ့တယ်လို့ထင်ပါသလား
။အတော့မင်းသားညာကျလေးမှာမရှိတော့တကယ်တော့အစကတည်းကမျှော်လင့်နိုင်တဲ့ခေတ်သားပါ။ဒါကြောင့်လဲဆိုတော့အာဆီယံဆိုတာဟာဒီမျိုးစုံဒီမျိုးစုံရှိတဲ့နိုင်ငံတွေကိုစုပေါင်းဖွဲ့စည်းထားတာပါ။ဒီမိုကရေစီနိုင်ငံတွေလည်းပါတယ်၊ကွန်မြူနစ်နိုင်ငံတွေလည်းပါတယ်။နောက်ပြီးတော့ဒီကိုကြီးကောင်းမပေါင်းထားတဲ့စစ်အုပ်ချုပ်ရေးနိုင်ငံလည်းပါတယ်။ဒါကတဲဥစ္စာနိုင်ငံနဲ့ကိုကျင်းလုံးတဲ့နိုင်ငံလည်းပါပါတယ်။ဒီဘက်ကနေဆိုရင်အုပ်ရောရောချောင်းရောရောနိုင်ငံမျိုးတွေပါ။ဆိုဒီလိုနိုင်ငံတွေစုပေါင်းထားတဲ့အဖွဲ့တစ်ခုကမြန်မာနိုင်ငံမှာအာဏာရှင်စစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီပေါ်ထွန်းဖို့တောင်းဆိုကြတာကိုပြတ်ပြတ်သားသားရပ်ပြီးပြီးတော့တော့အားတော်ကောင်ပြားတော်ကောင်ပြင်းနဲ့ဒီလိုမဖြစ်လာနိုင်ဘူးလို့ထားရပါတယ်။အာဆီယံဥက္ကဋ္ဌထုတ်ပြန်ကြအဲဒီအဲဒါတော့ဆက်ကြကူနိုင်နိုင်ငံရဲ့ထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အကြောင်းမဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ဆိုရင်ကင်းဖြစ်တယ်တစ်ဆက်လုံးခင်းခင်းနေနေပြည်တယ်အောင်လုပ်ကြပါရဲ့ဆိုတော့ဟာပါတယ်အဲဒီတော့အဲ့ဒီညာရဲ့တစ်ခုလုံးကိုကြည့်ရင်ဒီအစည်းအဝေးဟာမြန်မာနိုင်ငံအတွက်အရေးပေါ်ကျင်းပခဲ့တဲ့အစည်းအဝေးမှဖပန်ဒီဇာတ်ရောမှမေးရဖို့ဖြစ်နေပါတယ
်ဒီစည်းဝေးပွဲမှာအင်ဒိုနီးရှားနိုင်ငံညာရဲ့ဝင်ကြီးရက်နိုမာဆူရီကအာဆီယံနိုင်ငံတွေအနေနဲ့တခြားနိုင်ငံပြည်ရင်းရေးကိုဝင်မဆွဲရေးမူဝါဒကိုမလွဲမသွေကျင့်သုံးရမယ်လို့ပြောပါတယ
် Respecting the principle of non-interference is a must and I'm sure that no single ASEAN country has intention to violate this principle
ဒါပေမဲ့တစ်ဖက်မှာလည်းဒီမိုကရေစီစံနှုန်းတွေကိုတမိုးထားဖို့လူအခွင့်အရေးကိုအလေးထားဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံအုပ်ချုပ်ရေးနဲ့ကိုက်ညီတဲ့အစိုးရတရားပေါ်ထွန်းရေးလည်းတန်းတူအရေးကြီးတယ်လို့ပြောပါတယ်။ဒီလိုအင်ဒိုနီးရှားကတိုက်တိုက်တွန်းတွန်းပြောလာတဲ့အတွက်ဒါဟာတစုံတရာလှုပ်လာနိုင်တယ်ဆိုတဲ့သဘောမျိုးလို့ပြောလို့ရနိုင်မှာမလား
။ဟုတ်ကဲ့။အဲ့ဒီမှာသူများနိုင်ငံရဲ့ပြည်တွင်းရေးဝင်ဆွဲရဆိုတဲ့မူကဒီအာဆီယံကိုတမ်းမြှောက်ထားပြီးတော့နောက်မှတစ်ခုကလည်းပဲ consensus ရမှသာရင်ဆုံးဖြတ်တယ်ဆိုရင်ခေတ်ကလည်းချက်ပါတယ်။ဘယ်လိုဆိုတော့ကြောက်ခဲ့တဲ့ဥပရောရောကြောက်ရောနိုင်ငံတွေမှာအကုန်လုံး support ဒီကျက်သူကလည်းသူခြားဖို့မဖြစ်နိုင်ပါဘူး။အဲဒါအင်ဒိုနီးရှားလိုဒီမိုကရေစီနိုင်ငံကအခုလိုပြောလာတာကဘာဝကြပါ့မလဲ။အင်ဒိုနီးရှားကအာဆီယံနိုင်ငံတွေမှာအင်အားကြီးဆုံးနိုင်ငံဖြစ်လာတဲ့ဒီသဘာဝမှာလည်းပဲတတိယအစီအမဆုံးဒီမိုကရေစီနိုင်ငံဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကပြည်ကလည်းတရားအစီအစဉ်ဒီမိုကရေစီနိုင်ငံကြီးပါဆိုတော့သူရဲ့အဲ့ဒီဒီမိုကရေစီအစဉ်အဝါဒီမိုကရေစီကုန်သင်္ခါနဲ့ညီရောအစရည်ကိုပြောမှာဖြစ်ပါတယ်။ဒါကဝန်ကြီးစင်တူအာစီတီပြောတဲ့အစံတွေဟာဒီဒီမိုကရေစီအင်အားကြီးနိုင်ငံကဖြစ်တဲ့ဆိုတော့ကုန်သင်္ခါနဲ့ညီကြောင်တကယ်လည်းပိုက်ရိုက်နေပြောတယ်လို့စတင်ပါတယ်။သူကလည်းပဲတစ်ဆက်မှာဒီကအာဆီယံအပေါင်းအသင်းနိုင်ငံဖြစ်နေတဲ့အတွက်ကြောင့်အာဆီယံအပေါင်းအသင်းသူရဲ့သဘောထားအတိုင်းနဲ့ပြောရခြင်းပါ။အဲ့ဒါကအဲ့လိုခင်းနေနေလို့ပြောကျွန်မရှိတာပြင်မယ်ပထမဆုံးသူစလုပ်ခဲ့တဲ့ကိစ္စသူရှိရင်နောက်တစ်နှစ်မှာရွေးကောက်ပွဲကျင်းပပြင်မယ်လို့ဘူဂျုံမူကြီးမင်းအောင်တပိပေးထားတာကိုအမှန်တိုင်းတရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲချုပ်ကိုတွန့်မယ်ဆိုတော့ဒါကစံရရှိပါတယ်အဲ့ကောဦးချလို့မြန်မာနိုင်ငံမှာဒီခလာပြနေတဲ့လူတွေတော့အကုန်လုံးဒါ CIPH ကတော့ပြည်ထောင်ကံကွက်ထဲအောင်လည်းတွေ့ရပါတယ်ဆိုတော့အင်ဒိုနီးရှားရဲ့ရည်ရည်ဟာအစမဒီမိုကရေစီအရေးနိုင်ငံတက်မှာအာဆီယံအဖွဲ့ဝင်နိုင်ငံဆိုတော့ဒီခုကိုရောပေါင်းပြီးရောရည်ရည်ရဲ့ရည်ရည်ရဲ့လိုပဲသူမှမယ်ပုံစံမှာပါဒီနေ့မှာပဲလေးချပ်တော်ရဲ့အစမစဉ်းစားကြတူကဒီရဲ့ရွေးကောက်ပွဲမှာမှတ်မှမှုဆိုတဲ့ကိစ္စကိုအာဆီယံအဖွဲ့ကစူမဲကွန်ရှင်ဖတ်ပြီးတော့သူပြည်စစ်ဆေးလို့ဆိုတဲ့အစ်တပ်ပါပါလေဆိုတော့အဲ့လိုသူဟာတိုင်းငံကြီးသဘောထားကိုသူပြန်ကြားမယ်ဖွဲ့လုံးအနေနဲ့သဘောတူညီရမှုရခိုင်းနေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါအင်္ဂါရှင်။အာဆီယံနိုင်ငံညာရေးဝန်ကြီးအထူးစည်းဝေးပွဲကတော့မနေ့ကပြီးသွားပြီဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့လှုပ်ရက်ဟာဒီလောက်နဲ့ပြီးသွားနိုင်မလား။နိုင်ငံတကာကတုံ့ပြန်တာတွေဟာအရင်ကနေမတူတာတွေလည်းရှိတယ်ဆိုတော့အခုတစ်ချိန်မှာဘာများထူးခြားလာမယ်လို့ထင်ပါတယ်ရှင
်။ဟုတ်ကဲ့။ဒီမြန်မာတို့ညှိနှိုင်းနိုင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံတစ်ခုရဲ့အနေနဲ့တော့ဟုတ်တော့လည်းပဲ ရသမဂါရောအမေရိကန်ပြည်ထောင်စုရောယောဘသမဂါရောအမေရိကန်ပြည်ထောင်စုရောဒါတရုတ်နိုင်ငံသတိပြန်ကြီးနိုင်ငံတွေပါပါဝင်ပြီးတော့ကမ္ဘာအဆိုင်ဝင်တစ်ခုလုံးကတွန်းမယ်ဆိုရင်တော့ကျွေးမယ်လို့ဒီမှာတွန်းအားပေးရတဲ့ PR ပေးရကျွန်တော်ဖွဲ့ပြီးပြောချင်တယ်အခုနောက်နိုင်ငံတွေရဲ့ယက်တိက PR ပေးရဆိုတာပရက်ရှာပဲပေးနေကြတယ်အာဆီယံတို့နဲ့ပေါင်းလိုက်ပြီးတော့ PR ကိုပေးတစ်ခါမှလည်းတွန်းမှာ push တော့ပါဆိုအဲ့ဒါဒီမိုဂီဇာကိုရအောင်အလို့ဒီနိုင်ပေးရင်တော့ဒီနေ့တင်ကြောင်းလဲလာနေလို့ထင်ပါတယ်အခုခါမှာအရင်ကြောင့်လိုပဲနိုင်ငံက PR ရောတွန်းအရောတစ်ခါလုံးအတော်လေးရှင်းထန်တယ်ဒီနေ့မပြီးဘူးဆိုရယ်တွေ့ရပါတယ်ဒါကြောင့်ဒီကိစ္စမှာတော့အဲ့လိုပူပေါင်းပြီးတော့ဆောင်ရွက်ကြပါဒီလိုပဲကျွန်တော်လည်းမှာဖြစ်ပါတယ်မှာ
ကျေးဇူးတင်ပါတယ်ဦးကျော်စန္ဒရှင်